ပြစ်ခတ်ရစေးဟာမတ်စ်တောင်းဆိုချက်အစ္စရေးတပ်ရုပ်သိမ်းရေးနဲ့ဟာမတ်စ်လက်မှာကျန်နေတဲ့ဒဇာဂန်တွေနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းတွေအပြန်အလှန်လွတ်ပေးရေးတွေကိုပယ်ချလိုက်တယ်လို့တသင်းတွေနေ့ကထုတ်ပြန်ချက်မှာအစ္စရေးဥပဒေကြီးချုပ်ဘင်ဂျမင်နာတယာဟူကဗီဒီယိုနဲ့ပြောပါတယ်။တောက်ကြနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စကားပြောရမှာအဆိုပါအချက်တွေကိုပယ်ချခဲ့တာဖြစ်ကြောင်းနာတယာဟူကဆိုပါတယ်။ဒီချက်တွေကိုသဘောတူလိုက်တာနဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုမျိုးထပ်ဖြစ်လာဖို့ကအချိန်ပဲစကားပြောမှဖြစ်တယ်လို့သူကဆိုပါတယ်။ပါလက်စတိုင်းနိုင်ငံထူထောင်ရေးဆိုတဲ့အမေရိကန်ရဲ့တောင်းဆိုချက်ကိုလည်းသူကပယ်ချလိုက်ပါတယ်။ဂါဇာအစ္စရေးကိုချိန်ချောက်တဲ့အနေအထားမရှိအောင်တည်ယာဖို့သူကရည်ရွယ်တဲ့အကြောင်းပြောပါတယ်။ပါလက်စတိုင်းနိုင်ငံအစ္စရေးနိုင်ငံရဲ့ဖြစ်တည်မှုအန္တရာယ်လို့လည်းမစ္စတာနာသယာဟူကဆိုပါတယ်။နိုင်ငံတကာနိုင်ငံထူထောင်အဖြစ်ရှာရေးအဆိုကိုညှင်းဆိုလိုက်တာဟာလက်မခံနိုင်စရာဖြစ်ပါတယ်လို့ကူလာတမကအတွေ့အမှုချုပ်အန်တိုနီယိုကူတရက်စ်ကပြောလိုက်ပါတယ်။ဟာမတ်စ်ပေါ်လုံးဝအောင်ပွဲခံပြီးဒဇာဂန်တွေပြန်လွတ်တဲ့အထိအစ္စရေးကထိုးစစ်ဆက်လက်ဆင်နွှဲနေမယ်လို့မစ္စတာနန္ဒာဟယာဟူကဆိုပါတယ်ခင်ဗျာ။